နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မွန်တင်ဆက်ထားတဲ့စိုးရိမ်နေကြတဲ့လူကြုံရေးအခြေအနေအကြောင်းတင်ပြပေးချင်ပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအိမ်ထဲမှာနေတာတော့မလုံခြုံတော့ဘူးလို့ပြည်သူများကပြောနေကြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလမ်းပေါ်ကဆန္ဒပြနေသူတွေကိုသာမကအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချင်းချောင်းနေတဲ့အတွက်အခုလိုစိုးရိမ်နေကြတာပါပြည်သူတွေအကာအကွယ်မဲ့ဖြစ်နေကြတဲ့အခြေအနေကိုမဆုမြတ်မွန်ကတင်ပြထားတာနားဆင်ပါရှင်
အာဏာသိမ်းထားတဲ့စစ်တပ်ကပြည်သူတွေပေါ်ဖိနှိပ်မှုပိုဆိုးလာနေတာနဲ့အမျှမြန်မာနိုင်ငံတဝန်းကပြည်သူတွေဟာလုံခြုံမှုမရှိဘူးလို့ပိုခံစားနေကြရတာဖြစ်ပါတယ်။လမ်းပေါ်ထွက်ဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နင်းတာတွေမဟုတ်တော့ဘဲလမ်းတွေအိမ်တွေရဲ့အထိဝင်ပြီးတော့ပြစ်ခတ်ဖမ်းဆီးဖျက်ဆီးတာတွေလုပ်လာနေတာကြောင့်အသက်အိုးအိမ်စည်းစိမ်လုံခြုံရေးအတွက်ပို့ပြီးတော့စိုးရိမ်လာကြတာဖြစ်ပါတယ်။လူနေအိမ်တွေရဲ့အထိဝင်ရောက်ပြစ်ခတ်တဲ့အတွက်လူမမဲ့ကလေးငယ်တွေတေဆုံထိခိုက်တာတွေအထိဖြစ်ခဲ့ရတာပါ။ရန်ကုန်မြို့မှာဆန္ဒပြပွဲတွေအချိန်ကောင်းတဲ့မြို့နယ်တွေမှာဆိုရင်တပ်တွေဘက်ကပို့ပြီးတော့ဖိနှိပ်ဓာတ်တွေလုပ်တဲ့အတွက်ပြည်သူတွေပို့ပြီးတော့စိုးရိမ်တိထားနေနေကြရတာပ
ါမလုံခြုံတာတော့လေအိမ်မှာနေရင်လည်းမလုံခြုံအပြင်ထွက်ရင်လည်းမလုံခြုံအိမ်ထဲမှာနေတဲ့ခါကျတော့လေဟိုဘယ်လောက်ပဲတော့ခတ်ပြီးတော့ဘလို့ပဲဟိုလုံခြုံမှုလုံခြုံအောင်မနေနေသူတို့ကအရိုက်ဖြတ်နိုင်တယ်ဝင်ပြီးတော့မှလူရဲ့ဖြက်စီးဓာတ်တွေလုံနိုင်တယ်ပေါ့နော်နော်ရက်ွက်ထဲလုံချုံရေးဒါစီးတွေကိုလည်းလာပြီးတော့တအိမ်တယောက်လာပြီးတော့ဖြတ်ပေးပါဆိုပြီးဖြတ်ခိုင်းတယ်။အလီကားတကားလည်းချောင်းနဲ့ကန်တယ်။ကျမတို့တိုက်ကလီကားတကားဆိုလည်းပြက်စီးသွားတယ်ပေါ့နော်။အမြင်နဲ့ပတိဝရိယနဲ့နေရစိတ်ကတော့အမြင်နဲ့ပူနေရတာပဲ
။လက်ရှိနေ့တိုင်းကြုံနေရတဲ့အခြေအနေကိုရန်ကုန်မြို့ကန်တယောက်က VOA ကိုပြောပြတာပါ
။အပြင်သွားတဲ့အခါဆိုရင်လည်းဈေးသွားအမိုက်ပြစ်လို့ရှင်လေရှေ့ကြည့်နောက်ကြည့်ဘေးကြည့်လက်ရှိရင်လည်းကြည့်ပြီးမှလမ်းရှင်းမှသွားပြင်းလည်းမြန်ဝဲဝဲကြရှိရရင်မြန်ဝဲပြီးမှမြန်အိမ်ပြန်ရလက်မော်မှဆိုလည်းသူတို့တွေပဲနေရာယူထားကြရမြားလေ။နောက်လမ်းကလည်းရှင်းနေတာပဲ။ပြည်သူကျွန်တော်ပြည်သူတွေလည်းရေးကြီးကိစ္စရှိမှပဲအပြင်ခက်ကြတာများတယ်။တခြားယူဈေးဝယ်ကိစ္စတော့အမိုက်ပြစ်ကိစ္စတော့ပဲသွားကြတာများတယ်။တခြားကိစ္စနဲ့တော့တိတ်မထွက်ပြကြအောင်ရှိ။အပြင်သွားတဲ့ခါကျတော့လည်းလေသူတို့နဲ့ပြီးလို့ရှင်ဖုန်းဖွင့်ခိုင်းပြီးစစ်တယ်လို့ပြောတဲ့ခါကျတော့သူတို့ကဘာလို့စစ်မှန်းလဲမသိကိုဖုန်းနဲ့မှသူတို့မကြိုက်တာဘာပါမှန်းလဲမသိတဲ့ခါကျတော့ဖုန်းကိုယူမသွားရင်ရှင
်။အခုသတင်းပတ်တွင်ဖိနှိပ်ဖြိုခွင်းမှုတွေကိုတပ်ကအရှိန်မြှင့်လုပ်ခဲ့တဲ့တောင်တကုံမြို့နယ်ဘက်မှဆိုရင်အိမ်ထဲအထိတပ်ဖွဲ့ဝင်တွေဝင်ရောက်ဖျက်ဆီးတာကြုံခဲ့ရသူတယောက်ကလည်းအခုလိုပြောပြထားပါတယ
်။ကျွန်တော်လည်းကျွန်တော်ကလေးတော့လို့နဲ့သမီးလေးချက်ပြီးတော့တိုင်းနေတာကျွန်တော်တိုင်းနေတော့သမီးစားမယ်လို့ဆိုတော့အိမ်စကားလေးပြန်လာတယ်။ပြင်းနေပြင်းနေဆိုတော့အိမ်စကားလေးစီးလိုက်တယ်။အဲ့တော့စီးလိုက်တော့ဟိုးလို့ကျွန်တော်တို့အိမ်ကိုဖဏဆောက်ကြတယ်။ဆောက်ကြပြီးခြေထောက်ဝင်လာတယ်။ဝင်လာပြီးတော့ကျော်လို့လုံးဆိုပြီးတော့လိုက်ပြစ်တယ်။ဒီနေ့ပြောကျွန်တော်တို့လည်းပြင်တော့ကျွန်တော်ကလေးတော့ကိုအရာမြောင်းထဲကိုထည့်လိုက်တယ်နောက်ဘေးမြောင်းအနောက်ဘေးမြောင်းအဲ့ကလေးတော့ကိုအရာထည့်လိုက်တယ်အရာထည့်ပြီးတော့ကျွန်တော်မိမောနောက်ကအုတ်တရားကိုကြော်လွှတ်လိုက်တယ်ကျွန်တော်လည်းအဲ့မြောင်းထဲကိုစိတ်ပြီးဟောကအုတ်တရားကြော်ပြီးတော့အတိုင်းတော့ကျွန်တော်တို့တားမိသားပါမိသားစုတွေဝင်နေရတယ်ကျွန်တော်အိမ်တော့အဲ့ဆန္ဒပြတဲ့လူနှစ်ယောက်ကဝင်လာတယ်သူတို့မြောင်းလေးရိုက်တော့ကောင်းကောင်းရိုက်လွတ်လိုက်တယ်အသေးရိုက်တော့ပဲဖမ်းပါတယ်ချုပ်အချုပ်ကားနဲ့ဖမ်းပါတယ်ပြီးတော့ကျွန်တော်အိမ်ထဲမှာကျွန်တော်ကစိတ်ဆုံးမစုပြာရင်းနှီးလေးပြာကျွန်တော်ဒီရင်းနှီးလေးနဲ့သမီးစားတာကလေး၃လောက်ရှိတယ်ကျွန်တော်ကလေးဒီစစ်တက်နေတယ်ကြောင်တက်နေတယ်ဒီပတ်သက်လေး35လေးကိုပါယူပါတယ်ဆရာဆရာကနေကိုရေးလိုက်ပြချတယ်တစားကြည့်စီလုပ်တယ်ပြီးတော့ဆန်လေးစုတာလဲအိုးလေးရဆောင်အများလုံးကြီးမှဆယ်ပြည့်ရှိတာအိုက်ဆန်ဆယ်ပြည့်ပါတကယ်မျိုးလည်းတို့ချခဲ့တယ်မယုံရင်တပုတ်လိုက်ရချင်းကျွန်တော်အိမ်အဲလုံးပြီးလို့ရုပ်ပြောင်းပြန်လာပြီးတော့တစားကြည့်စီဂျိုးလာတယ်ဘာမလို့လုပ်လာတယ်သူတို့အလုပ်ကြီးအောင်တယ်မကြသေးပါဘူးညာကျွန်တော်တို့မိသားစုကောင်းရောက်ကောင်းဝယ်လှူစားနေတာဘာမှလည်းလုပ်ရမလို့ကိုယ်ရင်နဲ့ကိုထိုင်နေတာအိမ်ထဲကြည့်လို့တော့ခါလာပြောရတယ်ဘာမှအမလုံးကတာမန်တကားလည်းမရှိဘူး။ဗားကြတကားလည်းမရှိဘူး။ရိုးရိုးတတာတကားလည်းရှိလို့စောက်ကပ်ပြီးကျွန်တော်တို့အိမ်ထဲအကုန်ပြိုကြီးယူရတယ်။တကယ်ချမ်းသာတဲ့တိုင်ကြီးတဲ့အိမ်ကြီးနဲ့ကျွန်တော်တို့ဘာမှမလုပ်ဘူး။ကျွန်တော်တို့လုံးလုံးစုံစုံမရှိတဲ့တကားကြီးကြပါကျွန်တော်လည်းလုံးပဲ။အခုရှင်းချောက်ကျွန်တော်ဘယ်ဘဝနဲ့ရှင်းချောက်လဲ
။တပ်ဖွဲ့ဝင်တွေအိမ်ထဲအထိဝင်ရောက်ဖျက်ဆီးတာခံခဲ့ရတဲ့တောင်တကုံမြို့နယ်ဒေသခံဖြစ်ပါတယ်။လမ်းပေါ်မှာဆန္ဒပြသူတွေကိုတပ်တွေကဖြိုခွဲတဲ့အခါတချို့တွေကအိမ်တွေထဲဝင်ပုန်းကြပါတယ်အဲ့လိုအခါမျိုးမှာလည်းအိမ်ထဲအထိဝင်ရောက်ဖမ်းဆီးတယ်လို့အိမ်ရှင်တွေကပါရန်လုတ်တက်ကြပါတယ
်
ယူနီဖောင်းဝတ်တွေလက်နက်ကင်ထားသူတွေကိုမြင်ရင်ဝဲဝဲကနေရှောင်သွားကြရလောက်အောင်ပြည်သူတွေကြားမှာစိုးရင်ထိတ်လန့်နေကြရစီတဲ့တာဒကတွေကလည်းမနေပါဘူး။မလ29ရက်နေ့ကပဲဒဝယ်မျိုးကလမ်းမတစ်ခုပေါ်မှာစစ်ရင်တန်းနဲ့တိုးတဲ့ cycle စီးသူတွေဖြစ်ခတ်ခံရလို့တယောက်ပြေဆုံးခဲ့ပါတယ်။ဗီဒီယိုထဲမှာ3ယောက် cycle စီးလာတာကိုတပ်ဖွဲ့ဝင်တွေနှမ်းပစ်လိုက်လို့တယောက်ထိသွားတာကိုမြင်ရပါတယ်။ဆိုင်ကယ်ပေါ်ကပြုတ်ကျပြီးထွက်ပြေးသွားသူ၂ယောက်ကိုလည်းလိုက်ပစ်တာမြင်ရပါတယ်။တနက်ထိမှန်သူကိုစစ်ကားပေါ်တင်သွားတာကိုလည်း CCTV ကနေရိုက်ကူးတဲ့ဗီဒီယိုမှာရှင်းရှင်းလင်းလင်းကိုတွေ့မြင်ရတာပါ။ခုလိုဖြစ်ရမျိုးတွေအပြင်ပြည်သူတွေကိုတရားလက်လွတ်ရိုက်နှက်ဖမ်းဆီးနေတဲ့ဗီဒီယိုတွေကိုလည်းကိုယ်တိုင်ရိုက်သူတွေကလူမှုကွန်ရက်တွေပေါ်မှာမျှဝေနေကြပါတယ်။ရန်ကုန်မြို့ရဲကမြို့နယ်တစ်ခုမှာလူနေအိမ်တဲ့အထီးတက်တွေဝင်ရောက်ဖမ်းဆီးပြီးတော့ရိုက်နှက်နေတာကိုဗီဒီယိုထဲမှာမြင်နိုင်ပါတယ်။ရိုင်းဆိုင်တဲ့အုံနှုံးတွေကိုပါပြောဆိုတုံးနှုံးပြီးတော့ဆဲဆိုရိုက်နှိုက်နေတာဖြစ်ပါတယ်။တပ်ဖွဲ့ဝင်တွေအလဲတကူဝင်မလာနိုင်အောင်လို့လမ်းတွေပေါ်မှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုဖယ်ရှားခိုင်းတာကိုတော့မှကြမ်းကြမ်းတမ်းတမ်းပြောဆိုချင်းချောက်ခိုင်းတာမျိုးမဟုတ်အပြင်ထွက်ရင်အရိုက်ခံအဖမ်းခံရမှာကိုပြည်သူတွေကကြောက်နေကြတာပါ။အခုလိုမျိုးနေခင်ဘက်အချိန်တွေမှာအင်အားသုံးဆောင်ရွက်တယ်လို့ညဘက်အချိန်တွေမှာလည်းဖြီးသူတွေထိတ်လန့်ကြောင်းရွံ့အောင်လို့ချင်းချောက်ဖြက်စီးတာမျိုးတွေကိုလုပ်နေကြတာပါ။ပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိသူတွေကိုယ်တိုင်ကအခုလိုလုပ်နေကြတာမဟုတ်ပြည်သူအများကမလုံခြုံဘူးလို့ပြောနေကြတာလည်းဖြစ်ပါတယ်ဒါတည်းမကဖမ်းဆီးသူတွေကိုလူကုန်တိုက်ခါချဆင်းစေတဲ့လုပ်ရမျိုးတွေလုပ်နေတာကိုလည်းနိုင်ငံတကာကဝေဖန်ရှုံချနေကြပါတယ်အခုလိုပြည်သူတွေကိုထိတ်လန့်ကြောက်ရွံ့သွားအောင်လုပ်နေတာမျိုးတွေအပြင်ပြည်သူတွေရဲ့ပစ္စည်းတွေကိုဖျက်ဆီးတာလူရဲသွားတာမျိုးတွေလည်းရှိပါတယ
်ဘာလို့တိုက်ချပါလဲဟာ
ရန်ကုန်မြို့ကလန်တလန်ထဲမှာပြည်သူတွေကသူတို့အင်ရှိရက်ထားတဲ့မော်တော်ကားတွေကိုအာဏာပိုင်တွေကမြေတူးတဲ့ဘူဒိုဇာနဲ့တိုက်ပြီးတော့ဖျက်ဆီးနေတာဖြစ်ပါတယ်
။ဘာဆိုင်လို့လဲ
။လက်နက်မဲ့ပြည်သူတွေအပေါ်အနိုင်ကျင့်ပိုကြတဲ့လုပ်ရမျိုးတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလုပ်နေတာကြောင့်တရားဥပဒေစိုးမိုးရေးအပေါ်အယုံကြည်ကင်းမဲ့နေပြီလို့ပြည်သူအများပြောနေကြတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးဖြစ်နေပေမဲ့လည်းဆရာနာရှင်စနစ်ကိုကန့်ကွက်ဆန့်ကျင်နေသူတွေကတော့မကြောက်မရွံ့လမ်းပေါ်ထွက်ဆန္ဒပြနေကြစေဖြစ်ပါရဲ့ရှင်ကျွန်မစဉ့်မြတ်မှာပါ